မြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေဟာရိုဟင်ဂျာမွတ်စလင်တွေကိုအစွန်းရောက်တဲ့အခြေအနေစီရောက်သွားစေနိုင်ပြီးတော့ဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုပါထိခိုက်လာနိုင်တယ်လို့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့အကြီးအကဲကပြောလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကိုကြားဝင်ဆောင်ရွက်ဖို့အာဆီယံအတွင်းမှုချုပ်ဆူရန်ပစူဝန်ကတောင်းဆိုလိုက်တာဖြစ်ပါတယ်
။အာဆီယံ can certainly spearhead a humanitarian engagement just to helpthe people to relieve the pressure to relieve the suffering and the pain
အာဆီယံအနေနဲ့လူတွေမှာဖြစ်နေတဲ့ဖိအားတွေနဲ့ဒုက္ခတွေကြုံနေရတာကိုရော့သွားအောင်ကူညီပေးဖို့တသက်အတွက်လူသားချင်းစာနာတဲ့အနေနဲ့ဆေးဆက်ဆွေးနွေးမှုတွေကိုဥဆောင်လုပ်နိုင်ပါတယ်ပြီးတော့တခြားပြဿနာတွေလည်းရှိပါတယ်အဲ့ဒါတွေကိုတော့အာဆီယံကမဖြေရှင်းနိုင်တဲ့ပြဿနာတွေဖြစ်တဲ့အတွက်ကုလသမဂ္ဂလိုကမ္ဘာအဖွဲ့အစည်းတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကလှုံ့ဆော်ပေးရမှာဖြစ်ပါတယ်ဒါကမြန်မာနိုင်ငံထဲမှာနိုင်ငံရေးအရပြန်လည်ရင်ကြားစေပေးဖို့ဖြစ်ပါတယ်အခြေခံဥပဒေဆိုင်ရာကိစ္စရပ်တွေကိုလှုံ့ဆော်ဖို့အတွက်ကမ္ဘာကြီးအနေနဲ့အားပေးသင့်ပါတယ်ဆိုပြီးတော့ Mr. Surin Pisuan ကပြောကြားသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာဒေသခံရခိုင်တွေနဲ့ဘင်္ဂါလီရိုဟင်ဂျာတွေကြားအခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလူဒါဇင်ပေါင်းများစွာတိစုံခဲ့ပြီးတောင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်အာဆီယံအဖွဲ့အစည်းနဲ့မြန်မာနိုင်ငံကိုအကူအညီပေးနိုင်တဲ့အနေအထားရှိတယ်လို့မစ္စတာဆူရင်ပစ်ဆူဝန်ကပြောပါတယ်အခုလက်ရှိဖြစ်နေတဲ့အခြေအနေတွေကိုအများဆုံးမဖြေရှင်းနိုင်ဘူးဆိုရင်မြန်မာနိုင်ငံမှာရှိတဲ့ဘင်္ဂါလီရိုဟင်ဂျာတွေဟာအစွန်းရောက်လာနိုင်တယ်လို့သူကပြောပါတယ်အဲ့ဒီအခြေအနေကအရှေ့တောင်အာရှနဲ့တောင်အာရှဒေသကစီးပွားရေးအခြေအနေကိုပါထိခိုက်ချင်းချောက်လာနိုင်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာပြီးခဲ့တဲ့သတင်းဘက်ကစာပြီးဖြစ်ခဲ့တဲ့အခြေအနေတွေကြောင့်လူ 12,000 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်တစ်ဖက်နဲ့တစ်ဖက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အင်ဂျီ 1,800 ကျော်မီးလောင်ပျက်စီးခဲ့ပြီး68ယောက်သေဆုံးခဲ့တယ်လို့မြန်မာအစိုးရကပြောပါတယ်ခင်ဗျာ